ရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်စီပင်သားရဲဝင်ကြီးဦးမင်းအောင်ဟာဥပဒေအရအဲ့နှစ်ထားတဲ့တာဝန်တွေကိုကျေပွန်အားမထမ်းဆန္ဒကြောင်းတာဝန်ကနေရက်စက်ပြီးဖို့မနေ့ကကျင်းပတဲ့ရခိုင်ပြည်နယ်လွှတ်တော်အရေးပေါ်အစည်းအဝေးမှာမဲခွဲဆွံ့ပြပြီးအတည်ပြုခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအဓိကဦးဆောင်နေတာဖြစ်ပြီးရခိုင်ပြည်နယ်လွှတ်တော်ကတော့လွှတ်တော်ဥက္ကဋ္ဌနေရာအပါဝင်ကိုယ်စားလှယ်နေရာအများစုကိုရခိုင်မျိုးသားပါတီ ANP ကရရှိထားတာဖြစ်ပါတယ်။တာဝန်ကနေရက်စက်ပေါ်မနေ့ကဆွံ့ပြအတည်ပြုခံခဲ့ရတဲ့ဝန်ကြီးဦးမြောင်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ကိုယ်စားလှယ်ဖြစ်တာကြောင့်ဒါဟာရခိုင်မျိုးသားပါတီဘက်ကအနိုင်ကျင့်တဲ့သဘောလားဆိုပြီးတော့ဝေဖန်ပြောဆိုမှုတွေရှိနေပါတယ်။ရခိုင်ပြည်နယ်လွှတ်တော်ဥပဒေရေးရာနဲ့အခြားကိစ္စရပ်များဆိုင်ရာအကြံပေးအဖွဲ့ဝင်စာရေးဆရာကျွန်းသားကမန်းကတော့ရခိုင်ပြည်နယ်လွှတ်တော်မှာ NLD ပါတီကကိုယ်စားလှယ်၉နေရာရှိပေမဲ့ကန့်ကွက်မဲ့၈မဲ့သာရရှိခဲ့တာကြောင့်ပါတီအချင်းချင်းအပြည့်နယ်ဆိုတဲ့ဝေဖန်မှုကိုလက်မခံဘူးလို့ပြောပါတယ
်။ NLD ပါတီကအင်အားများပြီးတော့မှလို့လူတွေပြောတယ်ဆိုတာကတော့ကျွန်တော်တို့အဲ့ဒါလက်မခံဘူး။အလုံးလေးဆိုတော့အခုမနေ့ကကျွန်တော်ကပေါ့လေမိခွေတဲ့အချိန်မှကြီးလိုက်လို့ရှိရင်ထောက်ခံမဲ့ကသူ့စစ်ကနေမဲ့တောင်းကမဲ့ကရှိနေရှိနေပါတယ်။တော့ကံကုန်မဲ့ချင်းနေဆိုတာလေးပဲပြန်စဉ်းစားလို့ဒီလိုရှိရင်တော်တော်ထိမှကိုဒီ NLD ပါတီကကိုးမရှိတာပဲဒါမှမဟုတ်ဒီမှာချင်းနေရခဲ့တယ်ဆိုတော့ဒါလေးဟာစဉ်းစားကြဖြစ်လာတယ်နောက်ပြီးကံကုန်တဲ့ချင်းပါလေပဲတန်းတော့သောက်ကိုစစ်တယ်ပေးလိုက်တဲ့ခါကျတော့ဒါပါတီကြီးတစ်ခုကအနိုင်ကျင့်တဲ့ဆိုတဲ့ပုံစံလေးတော့မဟုတ်ဘူ
းရခိုင်ပြည်နယ်အစိုးရအဖွဲ့အစည်းနဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းရခိုင်ပြည်နယ်လွှတ်တော်ကိုအရင်ဆုံးညှိနှိုင်းတင်ပြဖို့ပြီးခဲ့တဲ့လွှတ်တော်အစည်းအဝေးတွေအတွင်းမှာရခိုင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌကတတိပေးပြောဆိုတာတွေတွေ့ရပါတယ်။2019ဆက်ချက်ဗန္ဒာနှစ်အတွင်းစစ်တွေကြောက်တော်တောင်ကိုရံပြဲခွာစားတဲ့မြို့နယ်တွေမှာငွေကျပ်သန်းပေါင်း2500နဲ့အစိုးရအဖွဲ့ကဆောက်လုပ်ဖို့ကြိုးပမ်းနေတဲ့အဆင့်မြင့်ဈေးသက်စီမံကိန်းနဲ့ပတ်သက်ပြီးလွှတ်တော်ကအစိုးရအဖွဲ့ကိုမေးမြန်းခဲ့ပေမဲ့တစုံတရာအကြောင်းမပြန်ဘဲလေလံတင်တာခေါ်ယူပြီးလောက်ကန်ခွင့်ပြုခဲ့တယ်လို့ပြည်နယ်လွှတ်တော်ဥက္ကဋ္ဌကမနေ့ကပြောဆိုထားပါတယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်တဲ့အတိုင်းလွှတ်တော်ကဘာကြောင့်မတင်ပြခဲ့တယ်လဲဆိုတဲ့ကိစ္စကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။ရခိုင်ပြည်နယ်လွှတ်တော်အနေနဲ့ပြည်နယ်အစိုးရအဖွဲ့ကိုထိန်းချုပ်ဖို့ကြိုးပမ်းရမှာဝင်ကြီးတဦးကိုဆွတ်ဆွတ်ပြစ်တင်တဲ့အဆင့်ကိုမဖြစ်မနေလှုပ်ဆောင်ခဲ့ရတာဖြစ်ပြီးနောက်ထပ်အခုလိုမျိုးအဖြစ်တွေမပေါ်ပေါက်လာဖို့ပြည်နယ်အစိုးရအဖွဲ့အနေနဲ့လုပ်ငန်းတွေကိုပြည်နယ်လွှတ်တော်နဲ့ညှိနှိုင်းဆောင်ရွက်ဖို့ကလည်းပြည်နယ်လွှတ်တော်ဥက္ကဋ္ဌဦးစံညိုလာကဆိုပါတယ်။ဝင်ကြီးဦးမြောင်ကိုဆွတ်ဆွတ်ပြစ်တင်တဲ့အချက်တွေထဲမှာအဆင့်မြင့်ဈေး၅ဈေးကိစ္စအပြင်2019ဆက်ချက်ဗန္ဒာနှစ်အတွင်းနိုင်ငံတို့ဖြစ်စွခွင့်ပြုငွေကျပ်တန်း25ဘီလီယံကိုသုံးစွဲရမှာပွင့်လင်းမြင်သာမှုမရှိတာကြောက်ဖြူမြို့မဆင်းမှာရှိတဲ့ဆိုင်ကန်32ခန်းကိုနေရာချထားပေးရမှာလုံထုံလုံနည်းနဲ့အညီပွင့်လင်းမြင်သာမှုမရှိတာကဒုလုံငန်းလိုင်စင်ရရှိထားသူတွေကကဒုခတူမြင်ကောက်ခံတာစတဲ့အချက်တွေပါဝင်ပါတယ်ဝင်ကြီးဦးမြောင်အနေနဲ့ဆွဆွဲပြစ်တင်ချက်ကိုကျက်နဲ့ပတ်သက်ပြီးမှန်ကန်မှုမရှိကြောင်းတသက်အထောက်အထားတွေနဲ့ထူးချေရှင်းလင်းနိုင်ခြင်းမရှိခဲ့ဘူးလို့လွှတ်တော်ရဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကပြောပါတယ်တသက်အသီးသီးကိုဆစ်ဆစ်ချက်အရာဒီဆွဆွချက်တွေဟာမှန်ကန်နေတာကိုတွေ့ရတယ်လို့လဲလွှတ်တော်ရဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကသုံးသပ်ထားပါတယ်ဒီဆွဆွချက်ကိုချက်တွေကအများဆုံးဟာဝင်ကြီးတူရဲ့လုံပိုင်권အတွင်းကနေလုတ်ခဲတာလို့မြင်ကြောင်းရခိုင်နိုင်ငံရေးနဲ့မူဝါဒရေးရာလေးလာသုံးသပ်သူကိုထွန်းထွန်းနိုင်ကပြောပါတယ
်ကျွန်တော်လေးလာတည့်ရတဲ့လောက်ဆိုလို့ရှိရင်ဒီပန်းဒီမရင်းကခုကိုနေပြီးတော့စောင့်မယ်ဆိုတဲ့အခါမှာနေပြီးတော့ဒီခိုင်ပြည်နယ်လွှတ်တော်ကိုဒီနိုင်တိုင်ပါမို့တဖို့ထားရယူမှုတွေမရှိဘူးဆိုတော့အချက်ကတော့နည်းနည်းစဉ်းစားစရာပေါ့တဲ့လေအချက်တွေကကျလို့ရှိလို့ရှိရင်သိရတဲ့လောက်ပေါ့အစဝန်ကြီးတယောက်ရဲ့လောက်ပိုင်ခွန်းနဲ့ဝန်ကြီးတွေဝန်ကြီးတူရဲ့ဆွတ်ဆောင်ရေးပုံမှာပူတည်တယ်လို့မြင်တာပေါ့
လက်ရှိအစိုးရတက်ကိုမဖွဲ့စည်းမိကရခိုင်ပြည်နယ်မှာလွှတ်တော်ကိုယ်စားလှယ်နေရာအများဆုံးအနိုင်ရရှိခဲ့တဲ့ရခိုင်မျိုးသားပါတီကရခိုင်ပြည်နယ်ဝန်ကြီးချုပ်နေရာကိုတောင်းဆိုခဲ့တယ်လို့နိုင်ငံရေးအရာနှစ်ပါတီဆွေးနွေးဖို့ကလည်း ANP ပါတီကသဘောထားထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့ NLD ပါတီဘက်ကလက်မခံခဲ့ပါဘူးရခိုင်ပြည်နယ်မှာ NLD ပါတီရဲ့ပြည်နယ်ဝန်ကြီးတဦးကိုတောင်ဝင်းကနဲ့ရဲစဲဘုံအထိဖြစ်လာရတဲ့ကိစ္စဟာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်လေးစားမှုနဲ့ယုံကြည်မှုတွေမတည်ဆောက်ခဲ့တာကြောင့်လို့စစ်တွေမြို့မှာနေထိုင်တဲ့စာရေးဆရာကျော်လင်းရောင်စုံကပြောပါတယ
်တဖွဲ့ကိုတဖွဲ့တပါတီကိုတပါတီဘောဒီအပြန်အလှန်လေးစားမှုရဲ့ယုံကြည်မှုရဲ့စားပြီးတော့မရှိဆောက်ခဲ့တဲ့ကောင်မှာဒီစေတနာတွေကအမြောင်တကယ်တမ်းပြုတ်သွားမယ်ဆိုရင်တောင်မှဒါစေတနာမပြီးသေးဘူးနောက်လာရင်လေကိုလိုဘက်ကအခင်နဲ့လာမယ်ဆိုတော့ကိုဘက်ကလည်းပို့ပြီးတော့တတိထားပြီးတော့တယောက်တယောက်တန်တရားနဲ့လာမယ်လို့ပဲဆောက်ပါတယ်ဆလဘီရောပဲရှိသေးကျုပ်ပဲပြုတ်တော့ပြလေသေးနောက်တယောက်လဲဝင်ကြီးနေရာကိုခင်မဲ့ဥစ္စာမှာနောက် NLD ကသာလာလို့ရှိရင်တော့ဒီပွက်တက်မှုကတော့ဆက်ပြီးတော့ဒီကြေကနာမျိုးကတော့ရှိနေမှာပဲဘာလို့ဆိုတော့ယုံကြည်မှုကမရှိကြတာတယောက်ကတယောက်က
ပြည်နယ်ဝင်ကြီးတဦးကိုဆွဆွပြစ်တင်ပြီးတာဝန်ကနေရစဲဖို့ဆုံးဖြတ်ချက်ဟာ NLD ဥစ္စာနဲ့ပြည်နယ်အစိုးရနဲ့ AMP ဥစ္စာနဲ့ပြည်နယ်လွှတ်တော်တို့အကြားကြီးမားတဲ့ပွက်တက်မှုတစ်ခုဖြစ်ပါတယ်ရခိုင်ပြည်နယ်မှာလွှတ်တော်နဲ့အစိုးရအကြားအပြန်အလှန်အလေးထားမှုတွေကင်းမဲ့နေဦးမယ်ဆိုရင်နောက်ထပ်ပွက်တက်မှုတွေရှိနေဦးမှာဖြစ်တယ်လို့လေလာသူတွေကသုံးသပ်ကြပါရခင်ဗျာ